ချင်းပြည်နယ်ချီပွေမြို့နယ်ပံဝါမြို့နီးမှာပြီးခဲ့တဲ့အင်္ဂါနေ့ကမြေရှားသတ္တုလက်ကွက်တစ်ခုမြေပြုံမှုဖြစ်ပွားခဲ့ပြီးအလုသမား12ဦးပျောက်ဆုံးနေတာမှာမနေ့ကအထိ9လောင်းသာရှာဖွေတွေ့ရှိခဲ့ပြီးကျန်တဲ့သူတွေကိုဆက်ရှာဖွေနေတယ်လို့အခုမြေပြိုသွားတဲ့နေရာမှာအလုလုနေခဲ့တဲ့အလုသမား2ကဗီဒီယိုကိုပြောပါတယ်အခုမြေပြိုတဲ့လုပ်ကွက်တွေမှာမြေသားအကြောင်းပေါ်နေပြီးမိုးရွာမယ်ဆိုရင်ထပ်မံမြေပြိုနိုင်တဲ့အခြေအနေရှိတာကြောင့်အလို့သမားတွေအတွက်အန္တရာယ်များတယ်လို့ပြောနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်ချုံလာလေးရဲ့အင်္ဂါနေ့တုန်းကပန်ဝါမြို့မှာရှိတဲ့မြေရှားသတ္တုလုပ်ကွက်တစ်ခုမှာမြေပြိုမှုဖြစ်ပွားခဲ့တာမှာတော့အလို့သမားဆနေအောင်ပျောက်ဆုံးခဲ့ပြီးမနေ့ကအထိ9လောင်းရှာဖွေတွေ့ရှိခဲ့တဲ့ဆိုပြီးမြေပြိုမှုလုပ်ကွက်မှာအလုံးလုံးနေတဲ့အလို့သမားတယောက်က VOA ကိုပြောပါလိမ့်ကျန်တဲ့သူတွေကတော့ဆက်ပြီးတော့ရှာဖွေနေကြစေဖြစ်ပါလိမ့်အခုချိန်မှာမြေသားတွေဆက်ပြီးတော့ပြိုကြတာမရှိပေမဲ့လုပ်ကွက်ဒီမှာမြေသားအကြောင်းပေါ်နေပြီးတော့မိုးရွာရင်ထပ်ပြီးတော့မြေပြိုနိုင်တဲ့အခြေအနေရှိနေပြီးအလို့သမားတွေအတွက်အနေအများလေးပြီးမြေပြုံမှုဖြစ်စဉ်အနည်းမှာလှုပ်လှုပ်နေတဲ့အလို့သမားတယောက်ကဖီဝေးကိုပြောပါလိမ့
်အေးနဲ့တော့ပိုင်းလောက်ကိုစတူတာလေတော့တစ်နှစ်လောက်ကြောင်းနေဆိုပေမဲ့အေးတစ်နှစ်လောက်တည်းမှာတော့၅လောင်းပဲစတူနေတယ်နာနာမဲတော့တကြမသိပဲ၅လောင်းပဲစတူနေတာဖွဲဘူးတိလို့စက်ပြီးရှာနေတော့မဟုတ်ဘူးပြရစာတိတာဟုတ်တယ်၅လောင်းပဲပြရတော့၃လောင်းမှတော့စံပြီးခုတော့တော့ပြောင်းပြိုလေးဆိုရင်အပေါ်မှာအကြောက်ပြောရှိတယ်ဆက်ပြီးမိုးရွာမယ်ဆိုရင်တော့ပြုနိုင်သေးတော့ရှိတယ်တော့မိုးရင်းဆိုတော့အန်ဒီရောများလေ
ပန်ဝါမျိုးအနေဒေတာအခေါ်တရုတ်နေကြားမှတ်တိုင်အမှတ်3မြေရှားသတ္တုဒူဖို့ရီလောက်ကမှာဂျွန်လန်ဒီရဲ့နေမနက်ပိုင်းတုန်းကဒူဖို့ရီလုပ်ငန်းလုပ်နေတဲ့အချိန်မှာမြေပြုံမှုဖြစ်ပွားခဲ့ပြီးအခုလိုလူတွေပျောက်ဆုံးသေးကြရတာလို့ပြောပါတယ်မြေရှားသတ္တုဒူဖို့လောက်ကနေမြေပြိုတဲ့နေရာမှာပြည်သူစစ်တပ်ဖွဲ့တွေကလုံခြုံရေးတင်းကျပ်စွာချထားတယ်ဆိုပြီးတော့လည်းသူကပြောပါတယ်မြေပြုံမှုနဲ့ပတ်သက်လို့ဓာတ်ပုံမှတ်တမ်းရိုက်ကူးပြီးတော့လူမှုကွန်ရက်အွန်လိုင်းဆာမျက်နှာပေါ်မှာမတင်ကြဖို့တရုတ်လုပ်ငန်းရှင်ကပြောဆိုထားပြီးတော့ဓာတ်ပုံမှန်တမ်းရိုက်ကူးရင်မြန်မာချက်ငွေ3သိန်းနဲ့ညီမျှတဲ့တရုတ်ယွမ်ငွေ900တန်းချီရိုက်ခဲ့ရမယ်ဆိုပြီးမြေပြုံမှုလောက်ကမှာလုံလုံနေတဲ့လုံသမားတွေက VOA ကိုပြောပါလိမ့်မြေပြိုတဲ့အတဲမိတ်ဆွေတကယ်ချင်းတဲ့အသက်ဆုံးရှုရတဲ့အတွက်စေမကောင်းဖြစ်ပြီးပြီးတော့အခုလိုထပ်ပြီးတော့မကြုံရအောင်တတိထားလှုပ်ဆောင်ရမယ်ဆိုပြီးအဲ့ဒီလုံသမားကဆက်ပြီးတော့ပြောတာပါ
ဘယ်စီမျိုးတောင်ပါမယ်ဒီစိုက်ရောက်ကျင်းခင်တဲ့သူငယ်ချင်းတွေပါတယ်သူငယ်ချင်းတွေပါတော့တော်ရင်တော့ဘုံပေါ်နေတယ်ဒီလိုတော့ပရမတ်တော့တုံပြရပြီဆိုတော့အေးနောက်လဲအလမတတိသားဖို့အဲ့လိုပြီးပါတယ်တေယောကတော့ဒီမှာသူပုံငယ်မရဲ့ဘန်တို့လဲတောင်းဆိုတယ်တကယ်လို့အဲ့ဒီကလည်းအမတန်ကြီးတောင်းမယ်လို့ပြောတော့တာကတော့ကျွန်တော်ကလုံးဝရတော့သူတော်ဝင်တော့ဆောင်ရနေတာပေါ့
ဒီသားတဲ့တဲ့ဒီမှာတော့ပန်ဝါမျိုးမြေရှားသက်တူလုတ်ခွဲမြေပြိုးတဲ့တဲမှာလူအယောက်20သိဆုံးခဲ့ပြီးအလောင်းတွေအားလုံးကိုမဖွန်နိုင်သေးဘူးလို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာတည်ရင်စတာဒူဖို့မှုကြောင့်မြေပြိုမှုတွေကြားထိခိုက်သေးဆုံးတာမကြာခဏဖြစ်လေရှိသလိုပတ်ဝန်းကျင်ထိခိုက်မှုနဲ့ရင်ဆိုင်နေရတဲ့ဆိုပြီးဒေသခံတွေကပြောတာပါမြန်မာနိုင်ငံဟာရွှေနဲ့ဓာတ်သတ္တုဒူးဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်မြေယာနဲ့တစ်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပတ်ဝန်းကျင်ဆိုင်ရာနောက်ဆက်တွဲစုချွေတွေရင်ဆိုင်နေရပြီဆိုပြီးဂျွန်လ9ရက်နေ့မနေ့တုန်းကကြာရောက်တဲ့ World Environment Day ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာပညာရှင်တွေကတင်ပြပြောဆိုထားပါလေလူကြိုက်များပြီးတော့ဈေးရောင်းကောင်းလာတဲ့ရွှေကိုနေရာအနှံ့မှာဒူးဖော်နေတာကြောင့်မြေယာတွေပျက်စီးပြီးတော့အဆိပ်သင့်ညစ်ညမ်းလာတာလည်းဖြစ်ပါလေအလားတူပဲတရုတ်နိုင်ငံရဲ့လိုအပ်ချက်ကြောင့်မြေရှားသတ္တုတွေတို့ချေပြီးတော့ထုတ်လုပ်ရင်းနဲ့မြေကြီးလာပြည့်စုံမှုတစ်တော့ပြုံးတိမှုနဲ့မြေအားပိုင်ဆိုင်မှုဆုံးရှုံးတာတွေကချင်ပြည်နယ်မှာဖြစ်ပေါ်လာတယ်ဆိုပြီးတော့လည်းပြောပါရည်မြေရှားသတ္တုအပါအဝင်ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ကိစ္စတွေမှာပါဝင်ပြီးတော့ဆောင်ရွက်နေသူတယောက်ကတော့သူ့ရဲ့အမြင်ကိုခုလိုပြောပါရည
်ဒီသူ့ရဲ့အိချနေတဲ့သူ့အဖက်အမြင်ကိုလည်းသူချီးကြောက်ပေါ်တော့အဖြစ်ချင်းခွဲကြတာပေါ့အဲ့ဒီချိုဟာလေတို့တော့မြေကြီးအမောင်းများတဲ့ခါကျတော့မြေကြီးအနေနဲ့ပြီးအောင်လက်ခံတဲ့အခွင့်အရေးအလုံးဝလက်ခံတဲ့အခွင့်အရေးဆိုပြီးခါကနေတဲ့တို့တိုက်မုံနဲ့ချင်းချင်းခွဲခွဲချင်းနေဖြစ်တာပေါ့။ဆက်ကြည့်နေဒီလည်းဖြစ်စီရတာပေါ့။လုံဝန်းကွန်ဒေတာရှိတဲ့ချောင်းမြောင်းအင်းအိုင်ဒီတက်ချစ်ကတော့အကုန်လုံးမျိုးတို့ကြောက်ခွဲချင်းဖြစ်နေရပေါ့
။စစ်ကောင်စီလက်ထက်မှာအထင်းကုတ်မဲလာတဲ့ရွှေနဲ့ဓာတ်သတ္တုဒူးဖော်မှုတွေတိထုတ်လုပ်မှုတွေကြောင့်မြေယာနဲ့တက်တော်ဆုံးရှုံးမှုပမာဏကဆိုရင်ဆရာအချင်းနေနဲ့ဂျုံလာနေရတဲ့အကြောင်းတဘာဝပဝင်ကျင်ထိမ့်သိနေသူတွေနဲ့သူတည်သနာပညာရှင်တွေကဂျုံလာ9ရက်နေ့မှာကြာရောက်တဲ့ပဝင်ကျင်ထိမ့်သိနေမှာသတိပေးပြောဆိုသွားပါရရှင်